ရှင်းနေကြီးဥက္ကိုနီလှုပ်ကြံတက်ဖြတ်ခံရတဲ့အမှုနဲ့ပတ်သက်ပြီးတရားခံတွေကိုလူသက်မှုပြစ်မှုဆိုင်ရာပုံမှ302နဲ့တရားဆွဲဆိုချက်အစားအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့ထိထိရောက်ရောက်အေးအေးယူဆောင်ရွက်ဖို့ NLD အစိုးရကိုဥပဒေပညာရှင်တွေကတိုက်တွန်းလိုက်ပါတယ်။ဒီအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေအရသာဥက္ကိုနီလှုပ်ကြံခံရတဲ့အမှုကွင်းဆက်တစ်ခုလုံးကိုဖော်ထုတ်နိုင်မှာဖြစ်ပြီးနိုင်ငံတွင်းလူသက်ဂိုင်းတွေနောက်ထပ်ပေါ်ပေါက်မလာအောင်ကာကွယ်တားဆီးနိုင်မှာဖြစ်တယ်လို့ဥပဒေပညာရှင်တွေကပြောပါရယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်အာဏာရပါတီ NLD ရဲ့ဥပဒေအကြံပေးရှင်းနေကြီးဥကိုနီလောက်ကျန်တက်ဖြတ်ခံရမှုနဲ့ပတ်သက်ပြီးပြည်ထောင်ဝင်ကြီးဌာနက February 25ရက်နေ့မှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးနောက်ပိုင်းနောက်ထပ်စုံစမ်းစစ်ဆေးမှုတွေနဲ့တရားရုံးထုတ်စစ်ဆေးချက်တွေကိုအများပြည်သူသိအောင်အစိုးရဘက်ကထုတ်ပြန်ကြေညာခြင်းမရှိသေးပါဘူး။ဥက္ကိုနီကိုရန်ကုန်လေစိတ်အများပြည်သူမြင်ကွင်းရှိမှာတနက်နဲ့ပြတ်တက်မှုဟာတာမန်လူတက်မှုမျိုးမဟုတ်ပဲအုပ်စုနဲ့နောက်ွယ်ကကြိုတင်ကြံစည်ထားတဲ့အကြမ်းဖက်မှုဖြစ်တဲ့အတွက်အစိုးရဘက်ကအမှုမှန်ပေါ်ပေါက်ရေးအချိန်မီဖော်ထုတ်အရေးယူဆောင်ရွက်သင့်တယ်လို့လူခွင့်ရေးရှိနေဦးရောဘတ်ဆန်အောင်ကပြောပါတယ
်။တို့လုံနေတာကပြေဆုံးလုံလောက်မှုမရှိဘူးဗျ။အခုရုံးတင်နေဘလို့လုံနေတယ်အောင်ဝဲခိုင်ကိုတရားခံပြေးမှုဖွင့်လားမဖွင့်လားဒါပြည်သူကိုအသိပေးရမယ်လေ။ဒါကလည်းသာမန်လေလူသားမှုမှမဟုတ်ပဲ။ဒါအကြမ်းဖက်မှုရဲ့အစိမ့်ပိုင်းတရားအနေနဲ့တတ်တဲ့လူသားမှုပဲ
။ဒါအပြင်ဥက္ကိုနီကိုလှုပ်ကြံမှုမှာပါဝင်ပတ်သက်နေသူတွေကိုအစိုးရဘက်ကအရေးယူထားတဲ့ဥပဒေပုံမှန်ဟာအားနည်းနေပြီးနောက်ွယ်ကဂွင်းဆက်တစ်ခုလုံးနဲ့နောက်မှအကြမ်းဖက်ဂိုင်းတွေပေါ်မလာအောင်တားဆီးနိုင်ဖို့အကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့သာအရေးယူဆောင်ရွက်တင်ကြောင်းတရားလွတ်တော်ရှေ့နေဦးကြီးမြင့်ကအခုလိုပြောပါတယ
်ဒီ case ကိုကန့်ကြွယ်ဖို့ကျွန်တော်မကြိုက်ဘူးလေအမှုဖော်ထုတ်ပုံဖော်ထုတ်မှုတွေကတေခံထွက်ပြေးဖို့အခြေပေးသလိုဖြစ်နေတယ်ဒီချက်ကနောက်တစ်ခါသူတို့ဈေးနဲ့ရှင်းနေမဲ့လိုးလိုက်ခါမှာပိုဆိုးသွားတယ်အဲ့တော့တရားဆွဲတဲ့အခါကျတော့လေသူတို့ကတရားဆွဲပုံဆွဲနေရမှားနေဟိုသမီးစားရင်ဓာတ်နဲ့ထိုးတဲ့ဥပမာမျိုး300နှစ်နဲ့ပဲအဲအဲ့ပုံမှန်မျိုးဆွဲနေဒီကိစ္စကအဲ့လိုဆွဲလို့မရဘူးကျွန်တော်တို့လွတ်တော်ကနေပြီးတော့2014ခုနှစ်မှာအတိအကျပြဋ္ဌာန်းထားပြီလူနှစ်ဦးတည်းပိုတဲ့ဂိုင်းနဲ့လှုပ်လာပြီဆိုရင်ကျန်းဖက်ဥပဒေနဲ့အေးအေးယူရမယ်လို့အတိအကျဖော်ပြထားပြီးသားပဲနောက်တစ်ခါအဲ့ကျန်းဖက်ဥပဒေမှာဆိုရင်ဈေးစိတ်မှာဖြစ်တဲ့ဟာမျိုးဆိုပိုအပြစ်ကြီးတယ်ဒီလေမောဆင်းလာပြီ24နှစ်ရဲ့အတွင်းကိုလေဝန်ဆောင်မှုကာလလို့ခေါ်တယ်။အဲ့လေဝန်ဆောင်မှုကာလတွေမှာလုပ်တဲ့လူတွေကတည်တံမင်းအခုစားဘာဖြစ်နိုင်လဲဆိုရှင်ကြည်လင်းတယောက်ပဲတည်တံချပြီးတန်းတဲ့လူတွေကတစ်ရက်တစ်ကျွန်းတို့10နှစ်တုန်းနဲ့တော့အထက်ရုံးစစ်စင်လဲရောက်သွားရောအပေါ်ကလည်းစစ်ဖို့ပဲလေတရားစီကြရအဲ့မှာ10နှစ်တွေပါလေလုပ်ပြီးနောက်လည်းတည်တံအမှုကြီးကတဖြည်းဖြည်းဖြည်းနဲ့လုံမပသွားမှာကျွန်တော်တို့ကသွားတွေ့ကြတယ်။ဓမ္မပီးရဲ့အတွေ့အကြုံကအဲ့တိုင်းပဲသူလွတ်ကျင်လာပြီဆိုရင်ဒီမျိုးလုပ်တယ်မလွတ်ကျင်လာဘူးဆိုရင်ဒီမျိုးလုပ်တယ်ပြန်ဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့အရေးယူပါမယ်။ဒါမှစုဆော်တာရောအကုန်လုံးပါသွားပြီးတော့ဒီတဲ့ဒီကွင်းဆက်ကြီးကိုမိမှာ။ပြီးတော့ကွင်းဆက်ကြီးကိုလွတ်သွားပြီးတော့အခုအစ်မှာပဲဖြောက်ပလိုက်မှာကိုကျွန်တော်တို့စိုးရင်ယူ
။အခုဒီကြားထဲမှာဥက္ကိုနီအမှုကိုစုံစမ်းရေးသားနေတဲ့မြမနောင်အက်ဒီတာချုပ်ကိုဆွေဝင်းကိုမဘာသာဘက်ကလည်းပုံမှန်66ဂါကြီးနဲ့ဒီတရားဆွဲဆိုတဲ့ကိစ္စတွေကလည်းပေါ်လာတော့အခြေအနေတွေပုံပြီးတော့ရှုပ်ထွေးလာသလား။ဆရုပ်ကဘလို့သုံးတယ်လဲရှင
်။ဟိုကိုစိုးရင်းပြောတဲ့မှတ်ချက်ကိုကျွန်တော်သဘောတူတယ်။အာနာပိုင်နီနဲ့အဲ့မဘာတာနဲ့ပေါင်းပြီးတော့သူ့ဘောမှာလှုပ်ကြံနေဆိုတဲ့ဥစ္စာကိုကျွန်တော်သဘောတူတယ်။ဒါဟိုအရှုံးစော်တဲ့လူကဥဝီဝီရသူတို့နဲ့မဘာတာလှုပ်စော်တာလေ။အဲ့ဒါလှုပ်စော်တဲ့လူအကြောင်းဟင်းတက်သေးဥပဒေရဖမ်းမှာအဲ့ဒါတက်ကြတက်ကြကောင်းတယ်။အဲ့ဒါထပ်ပြီးရာဇဝမှုဖြစ်အောင်လှုပ်စော်တာလေ။အဲ့ဒါကိုအေးမယူဘဲနဲ့ဒီဟာကိုသတိပေးတဲ့တာရေးဆရာကိုအလားသတိပေးတဲ့သတင်းမီဒီယာကိုအရေးယူတယ်ဆိုတော့ဟိုဘယ်လိုပြောမလဲဆိုတော့ကိုစိုးဝင်းဆွဆွဲမယ်ဆိုလဲဆွဆွဲကြပဲကိုစိုးဝင်းကတော့ဒီကိစ္စနဲ့ပတ်သက်လုံးဝခေါင်းကုတ်မခံဘူးသူကတော့ပြန်တိုက်မယ်လို့သူကပြောတယ
်အဲ့တော့ဒီဥက္ကိုနီလှုပ်ကြံခံရမှုမှာဟိုအမှုမှန်ပေါ်ပေါက်ရေးအစိုးရအနေနဲ့ဗာဆက်လုပ်တင်တယ်လို့မြင်ပါလေရှင
်ကျွန်တော်ကတော့ဒီခုလုံးဝအနေနဲ့ဆွဲထားတဲ့အမှုကိုပြန် withdraw လုပ်လိုက်ပြီးတော့အကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေဆွဲဖို့နိုင်ငံတော်အစိုးရလုပ်ရင်ရတယ်ဒီမှာအာဏာရှိတယ်လေအဲ့ဒါကိုကျွန်တော်တိုက်တွန်းမှာပါ။အဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်နောက်ထပ်လူသားဂိုင်းတွေအခုတခုထွက်ပေါ်လာပြီးတော့ကျွန်တော်အလွန်ကြောက်စရာကောင်းတဲ့တိုင်းပြည်အောင်မှာနေရလို့ဖြစ်သွားမယ
်။အခုလိုဥက္ကိုနီလှုပ်ကြံခံရတာနဲ့ပတ်သက်ပြီးတော့အမှုမှန်ပေါ်ပေါက်ရေးဆောင်ရွက်နေတဲ့သူတို့ကိုလည်းချင်းချောက်မှုတွေရှိနေကြောင်းရှေ့နေတချို့က VOE ကိုပြောပါရတယ်။ ဒီကနေ့စနေနေ့ညနေပိုင်းမှာတော့ရန်ကုန်မြို့တခင်းမြပန်းချံမှာဥကိုနီလှုပ်ကြံခံရမှုရပ်ပေါင်း40ပြည့်လူထုဟောပြောပွဲကိုရှေ့နေတွင်တည်င်းသမားတွေဥဆောင်ပြီးကျင်းပမှာဖြစ်ပါတယ်ရှင်